သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါတင်းရဲ့ဘဝမှာပထမဆုံးအင်တလုံးကိုဝယ်ယူခြင်းဟာစိတ်လှုပ်ရှားစရာကောင်းတယ်လို့တစ်ချိန်တည်းမှာပဲစိတ်ချောက်ချားစရာအလုပ်တစ်ခုလည်းဖြစ်နိုင်ပါတယ်အိမ်အစ်စ်ရဲ့နေရာအနေအထားတွေလေလာတာဒါမှမဟုတ်ဘလို့အိမ်မျိုးကိုဝယ်မလဲဥပမာစောက်ပီးတာအိမ်ကိုပဲဝယ်မလားစတဲ့အရေးကြီးဆုံးဖြတ်ချက်တွေအများကြီးချမှတ်ဖို့လိုအပ်ပါတယ်အစိုးရကအိမ်ဝယ်ယူသူတွေကိုမက်လုံပေးဆွဲဆောင်နေရတွေရှိနေတာကြောင့်လူနေအိမ်တွေရဲ့ဝယ်လူအားဟာတဟုန်တိုးတိုးတက်လာနေပါတယ်။စံချိန်တင်အသက်သာဆုံးအတူနှုံးတွေဟာအိမ်ဝယ်ယူသူတွေကြားမှာအိမ်ဈေးနှုန်းတွေနဲ့ရှင်ပြိုင်မှုစွမ်းအားကိုမြင့်တင်ပေးနေပါတယ်။ Kevin Davis က University of Melbourne ကပါမောက္ခတယောက်ဖြစ်ပါတယ်
။ Once house prices start to go up, then people think, oh gee, I've got to get in. FOMO as it's called, fear of missing out.And once people start to get that feeling that
in the non sending the myanmar ne a chain ma raw we lo a ga ma chong sa bu myanmar ni raw go du ga shin pya tha ba de ain zin non ni sa tat ni bi so yin lu re ga ain we ya raw me lo thin ja ra paw lat lut twa ma go chao tae sait chao ma pi lo ain zin ri tat ni bi so ra ne a mye ran sat lat tat ni lein me lo lu re ga ma yun twat tha ja bon ya ba de da chaung tu lo we ya raw me lo thin ja ra baကိုဗစ်ကြောင့်အင်ချင်မြေဈေးတွေအစပိုင်းမှာကျနေခဲ့ပေမဲ့ဝယ်ယူသူတွေကိုကူညီထောက်ပံ့ပေးတဲ့ Federal အစိုးရရဲ့အစီအစဉ်နဲ့စံချိန်တင်ရော့ကျနေတဲ့အတူနှုံးထားတွေဟာအင်ချင်မြေဈေးကွက်မှာလူတွေစိတ်ဝင်စားမှုမြင့်တက်လာတဲ့အကြောင်းရင်းတွေဖြစ်ပုံရပါတယ်။အိမ်မက်ထဲကအိမ်မျိုးကိုဝယ်ဖို့လူတွေရှင်ပြိုင်ကြိုးစားနေကြတဲ့တစ်ချိန်တည်းမှာပဲဒီအိမ်တွေနဲ့ပတ်သက်တဲ့ပြဿနာအကြီးအမားတွေကိုလည်းတွေ့နိုင်ပါတယ်။တချို့စောက်ပြီးသွားအိမ်တွေမှာအိမ်ပုံစံယိုယွင်းမှုတွေတန်ကျေးတက်နေတဲ့အရာတွေဖာတေးထားတဲ့နေရာတွေနဲ့လေဝင်လေထွက်မကောင်းတာစတာတွေရှိနိုင်ပါတယ်။တချို့အိမ်အဟောင်းတွေမှာဆိုရင်ရှူရှိုက်မိရင်တည်စေနိုင်တဲ့ကြောက်ကွန်းလိုအရာတွေလည်းရှိနေတတ်ပါတယ်။အိမ်အစ်စ်တစ်လုံးကိုအပီးတက်လက်မခံခင်တေချာစစ်ဆေးပေးတဲ့ဝန်ဆောင်မှုမျိုးကိုတုံးခြင်းဟာအိမ်မဝယ်သေးခင်ကတခါတည်းမတွေ့နိုင်ခဲ့တဲ့ပြဿနာတွေကိုရှာတွေ့ဖို့အထောက်အကူပြုတယ်လို့ဆိုပါရယ်မာလ်စ်ကလပ်ကတော့မဲလ်ဘွန်းကမှတ်ပုံတင်ထားတဲ့အိမ်စစ်ဆေးပေးသူတယောက်ဖြစ်ပါတယ်သူကလိုင်စင်လည်းရှိပြီးအတွေ့အကြုံရှိတဲ့အိမ်စစ်ဆေးပေးသူတွေဟာတင်းရဲ့အိမ်ရဲ့အတွင်းပိုင်းနဲ့အပြင်ပိုင်းကိုပါတေချာစစ်ဆေးပေးနိုင်တယ်လို့ပြောပါရယ
် Usually areas of key concern are the wet areas so areas such as your bathroomslaundries, etc. The reason being is because these areas in particular, if there are sort of minor defects,
ပုံမှန်အဖြစ်ဆိုရင်ရေနဲ့အထိတွေ့များတဲ့နေရာတွေပေါ့တင်းရဲ့အိမ်သာရေချိုးကန်အဝတ်လျှော်ကန်စတဲ့နေရာတွေပါဘာလို့လဲဆိုတော့ဒီလိုနေရာတွေမှာအပြက်စီနည်းနည်းလေးရှိနေခဲ့မယ်ဆိုရင်တော့အဲ့ဒီအပြက်စီတွေကဆက်ပြီးပျက်စီးသွားဖို့များပါတယ်ခုရက်ပိုင်းရေကြောင့်အိမ်အပြက်စီကြီးကြီးမားမားရဲ့တရခံဖြစ်နေနိုင်ပါတယ်စစ်စေးသူကိုဘယ်အချိန်မှခေါ်ကြည့်ခိုင်းမလဲဆိုတာတော့နည်းနည်းတော့ကောင်းရှုံးနိုင်ပါတယ်အထူးသဖြင့်ဝယ်ဖို့မဆုံးဖြတ်ရသေးတဲ့အချိန်တွေမှာပေါ့မတ်စကလပ်ကတော့မြန်လီကောင်းနေပဲလို့ဆိုပါတယ
် Getting a building inspector on board prior would be best case scenario It is an investment you're looking at an average cost of
something အိမ်မဝယ်ခင်အိမ်စစ်စေးပေးသူတယောက်ကို9ရက်နာကအကောင်းဆုံးမှာဒါဟရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်ပါတယ်ဥပမာလိုင်စင်ရထားတဲ့အိမ်စစ်ဆေးပေးသူရဲ့အိမ်တက်တဲ့ insect account တွေကိုစစ်ဆေးပေးတဲ့ဝန်ဆောင်မှုမျိုးဆိုရင်ပြန်မြ$600လောက်ကြာတင်ပါတယ်။အိမ်အစ်စ်တလုံးမဝယ်ခင်အခြားအကြောင်းအရာတွေအများကြီးစဉ်းစားဖို့လိုအပ်ပါတယ်။ကိုယ်ဝယ်ဖို့စဉ်းစားတဲ့နေရာမှာရှိနိုင်တဲ့အဆောက်အဦအစ်စ်တွေအကြောင်းကိုလည်းတေချာလေ့လာထားဖို့လိုတယ်လို့အဲ့ဒီအဆောက်အဦအစ်စ်တွေကကိုအိမ်ကိုဘလို့တက်ရောက်မှုရှိနိုင်မလဲဆိုတာကိုတီးဖို့ကလည်းအရေးကြီးပါတယ်။ဒီလိုလေ့လာထားခြင်းကနောက်တစ်ချိန်မှာတင်းနေထိုင်တဲ့မြို့နယ်ဟာဘလို့ဖြစ်လာနိုင်လဲဆိုတာကိုပါသိနိုင်ပါတယ်။ရေကြီးခြင်းဒါမှမဟုတ်တော်မီလောင်ခြင်းတွေဖြစ်နိုင်တဲ့နေရာများဖြစ်နေနိုင်မလားဆိုတာကိုလည်းကြိုတင်တိထားဖို့လိုအပ်ပါတယ်။ လူအများစုကတော့အင်ချမ်းမြင့်ရှိနေဒါမှမဟုတ်အကျိုးဆောင်တရားရောက်ရဲ့အကူအညီကိုတောင်းခံကြပါတယ်ဒီလိုအကျိုးဆောင်ကတင့်ကိုအကျဉာဏ်ကောင်းတွေပေးနိုင်လို့အိမ်ဝယ်ယူတဲ့လုပ်ငန်းစဉ်တခြားမှာလိုအပ်တဲ့စာရွက်စာရမ်းတွေကိုလည်းပြုလုပ်ပေးပါတယ် World Source Convenience ကိုတည်ထောင်သူဖြစ်တဲ့ Jordan Nam ကအတွေ့အကြုံ10နှစ်ကျော်ရှိသူတစ်ယောက်ဖြစ်ပါတယ်ဝယ်ယူသူတွေဟာတခါတရံအကျိုးဆောင်တရားငါဖို့ဘယ်အချိန်ဟာအကောင်းဆုံးဆိုတာလဲဆိုတော့ကိုမတိကြဘူးလို့သူမကပြောပါတယ
် So we sometimes get asked, you know, people have asked us before, can I do my own conveyancing? I want to save a bit of money, do I have to engage a lawyer or a conveyancer?
ကျမတို့တခါတလေအမေးခံရပါတယ်ကိုအိမ်ဝယ်ဖို့ကိုကိုကိုလောက်ဆောင်လို့မရနိုင်ဘူးလားငွေကုန်တက်တာနိုင်တာပေါ့အကျိုးဆောင်ဒါမှမဟုတ်ရှင်းနေနဲ့လောက်ကိုလောက်ရမှာလားဆိုတာနဲ့ပတ်သက်ပြီးလာလာမေးကြပါတယ်တကယ်တော့ကိုကိုကိုလှုပ်လဲလှုပ်လို့ရနိုင်ပါတယ်ကိုယ်တိုင်လှုပ်လို့မရနိုင်ဘူးဆိုတော့စီးမြင့်တွေမှမရှိတာဒါပေမဲ့လုပ်ငန်းစဉ်တောက်လျှောက်မှာလှုပ်ဖို့လိုအပ်တာနေရတဲ့ရင်းနှီးပြီးတီးဖို့တော့လိုအပ်မယ်လို့ကျွန်မထင်ပါတယ်စာချုပ်မချုပ်ခင်အချိန်ဒါမှမဟုတ်ကိုဖက်ကကမ်းလှမ်းမှုတစ်ခုခုမလုပ်ခင်အချိန်ကတည်းကအကျိုးဆောင်တရားနဲ့လှုပ်တာဟာအကောင်းဆုံးဖြစ်တယ်လို့လမ်ကပြောပါတယ
် But what purchasers often don't realize isWhen you go and see that dream property and you fall in love with it without doing all the detailed digging about the condition, you immediately start negotiating.
When you do it, you know your aim at the end goal. Do what you want. Aim goal. Check the surround. See no need to worry. Sell it. Aim at achieving the desired goal. Take care of money. Raya deep. Come with me. See no need to worry. Take care. Take care. Look at it. Now to let me do it. Do it. ဓာရီကိုလှုပ်ပြီးမှအကျိုးဆောင်စီကိုလာကြတယ်။အိမ်ရဲ့လက်ရှိအခြေအနေအတိုင်းဝယ်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အတွက်တခုခုပြင်ဖို့ဒါမှမဟုတ်အပြည့်အစုံကိုကြိုတင်တည်နိုင်မှုကနောက်ကျသွားပြီလေ။တချို့လူတွေဟာကိုယ့်ရဲ့ပထမဆုံးအိမ်တစ်လုံးဝယ်ပြီးကိုယ်ပဲနေသွားရမလားဒါမှမဟုတ်အရင်းနှီးကြီးထွားလာအောင်ရင်းနှီးမြှုပ်နှံမှုအတွက်ပဲအိမ်ချမ်းမြေတခုခုဝယ်ယူရမလားဆိုတာနဲ့ပတ်သက်ပြီးသူတွေးဝင်နေတတ်ကြပါတယ်။မဲလ်ဘန်တက်ကရိုပါမောက်ခကေဗင်ဒေးဗစ်ကဒီရွေးချယ်မှုနှစ်ခုစလုံးမှာအခွန်တက်တာနိုင်တာတွေလည်းရှိတယ်လို့တတိထားမယ်အချက်တွေလည်းရှိတယ်လို့ပြောပါတယ
် The danger is that first of all house prices don't always go up and the particular house that one buys as an investment property and rents out may not go up as much because we know rental properties don't tend to get looked after by the tenants as well as properties are owned by people who people living in them who own them and secondly you've got to keep making the payments so if someone suddenly loses
ပထမဆုံးပြောရရင်အင်းစင်းလုံးတွေကအမြဲတမ်းလဲတက်နေနိုင်မှာဘူးအထူးသဖြင့်ရင်းနှီးမြှုပ်နှံမှုအတွက်ဝယ်ပြီးပြန်ငားလိုက်တဲ့အိမ်တွေပေါ့ဘာလို့လဲဆိုရင်ပြန်ငားထားတဲ့အိမ်ငားတွေကအိမ်ပိုင်ဆိုင်နဲ့အိမ်ပိုင်တွေလောက်အိမ်ကိုတည်တည်ချာချာမကြည့်ပေးတတ်ကြပါဘူးနောက်တစ်ချက်ပြောရရင်ပတ်စံပုံမှန်ရနိုင်မှုလဲလိုအပ်ပါတယ်တရားရောက်ကအလုံးမရှိတော့ရင်ရည်ရှိမှအဆင်မပြေတော့ဘူးပေါ့အကြောင်းအမျိုးမျိုးကြောင့်မရောချင်ပဲရောင်းလိုက်ရရင်လဲပိုပြီးဆိုးရွားလာနိုင်ပါတယ်တင့်ကိုတင်နေထိုင်ဖို့ပထမဆုံးအိမ်တစ်လုံးဝယ်ထားပြီးနှစ်အနည်းငယ်အကြာမှာပြန်ရောင်းခြင်းကအခွန်လဲတက်တာနိုင်တဲ့ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်လာနိုင်တယ်လို့ Professor Davis ကပြောပါတယ်
So even though the agent they often will say to you oh you know this property is going to be finished in a couple of years from nowThat sunset clause in the contract usually allows the developer often up to 5 maybe even more years to actually complete the property. Then there's the obvious one where because you haven't seen the built property, come completion time you see it and it's actually not quite what you thought it would be. What again the off the plan contract often allows for is a level
တင်းနေထိုင်လာခဲ့တဲ့အိမ်ကိုရောင်းတဲ့အချိန်မှာရင်းနှီးမြှုပ်နှံမှုတို့အခွန်ပေးစရာမလိုဘူးဆိုလိုတာကတင်ဟာဒေါ်လာ6သိန်းနဲ့အိမ်တလုံးကိုဝယ်ယူပြီးနေနေမယ်။အိမ်ဈေးဟာဒေါ်လာ1တန်းအထိတက်သွားခဲ့မယ်ဆိုရင်ဒေါ်လာ4သိန်းအမြတ်ရနိုင်ပါတယ်။အကယ်လို့အိမ်ကိုရောင်းဖြစ်ခဲ့ရင်ရမယ့်ဒေါ်လာ4သိန်းအမြတ်အပေါ်မှာအခွန်ပေးဆောင်စရာမလိုဘူးလို့ဆိုလိုတာပါ။အိမ်အစ်စ်တလုံးဒါမှမဟုတ်စောက်ပြီးတဲ့အိမ်တလုံးဝယ်ယူမယ်ဆိုတာကတင့်ရဲ့ငွေရေးကြေးရင်းနဲ့အခြားအခြေအနေတွေအပေါ်မှာလည်းမူတည်ပါသေးတယ်။ဒါပေမဲ့အကျိုးဆောင် Jordan Lam ပြောတာကတော့စာချုပ်ကိုတည်တည်ချာချာလေ့လာဖို့အကြံပြုပါရယ်ဝယ်ယူပြီးမှစတင်ဆောက်လုပ်တဲ့အိမ်တွေမှာဆိုရင်အထူးသဖြင့်အိမ်ကိုအပီးတက်အပ်နေမဲ့အချိန်နဲ့ပတ်သက်တဲ့စီးမြင့်တွေကရှုပ်ထွေးလေးရှိတယ်လို့ထပ်ပြောပါရယ်အကျိုးဆောင်က နှစ်အနည်းငယ်အတွင်းမှာပြီးမယ်လို့ပြောနေမယ်ဆိုရင်တော့တခုတိထားဖို့ကစာချုပ်မှာပါတဲ့အိမ်ကိုအပီးတက်အပ်နေမဲ့အချိန်ကများသောအဖြစ်တက်မဲ့အချိန်ရဲ့၅နှစ်နဲ့အထက်တောင်ကြာနိုင်ပါတယ်။နောက်အဖြစ်များတာကအိမ်ဆောက်ပြီးတဲ့အချိန်မှာကိုထင်ထားတယ်လို့မဟုတ်တာတွေလည်းရှိလာနိုင်ပါတယ်။ထပ်ပြီးပြောပြချင်တာကဒီလိုမဆောက်ရသေးတဲ့အိမ်ကိုဝယ်ယူတာနဲ့ပတ်သက်ပြီးမဝယ်ခင်သူတို့တင့်ကိုပြောတာနဲ့အမှန်တကယ်ဆောက်ပြီးဖြစ်လာတဲ့အပြောင်းလဲတွေဟာအတိုင်းအတာတစ်ခုအထိရှိစေဖို့စာချုပ်တွေကခွင့်ပြုထားတတ်ကြပါတယ်။ပထမဆုံးအိမ်ဝယ်ယူသူတွေဟာသူတို့အိမ်ဝယ်မဲ့ပြည်နယ်တွေနဲ့အိမ်စည်းနှုန်းတွေအပေါ်မှာမူတည်ပြီး First Home Owners Grant အစီအစဉ်တွေအခွန်အခကင်းလို့ခွင့်တွေလည်းရကောင်းရနိုင်ပါတယ်။ဥပမာ Victoria ပြည်နယ်မှာဆိုရင်ဒေါ်လာ9သိန်းခွဲအထိတန်ဖိုးရှိတဲ့အိမ်ကိုဝယ်ယူသည်ဖြစ်စေ၊စောက်လုပ်သည်ဖြစ်စေပထမဆုံးအိမ်ဝယ်သူခွင့်ပြုငွေဒေါ်လာ10,000ကိုရနိုင်ပါတယ်။ Victoria ပြည်နယ်ရဲ့ကျေးလက်ဒေသတွေမှာဆိုရင်ပထမဆုံးအိမ်ဝယ်သူခွင့်ပြုငွေဒေါ်လာ2,000အထိရနိုင်ပါတယ်။ဒီဆောင်မကို Neha Krishnan ကပေးပို့ခဲ့တာဖြစ်ပြီးတော့ကျွန်တော်ပြည်စုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နားဆင်ပေးကြတဲ့တောသားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ